တူရကီနေမှာလက်ရှိပါလီမန်စနစ်ကနေသမ္မတကိုပို့ပြီးလုပ်ပိုင်ခွင့်အပြည့်အုပ်ချုပ်ရေးအာဏာအနှင်းမဲ့စနစ်စီကူးပြောင်းရေးလူထုဆန္ဒခံယူပွဲကျင်းပနေပြီးတူရကီနိုင်ငံသားတွေမဲပေးနေကြပါတယ်။ဒီလူထုဆန္ဒခံယူပွဲကိုတူရကီနိုင်ငံတမိုင်း84နှစ်အတွင်းအရေးကြီးဆုံးမဲပေးရွေးချယ်မှုအဖြစ်သတ်မှတ်ပြောဆိုနေပါတယ်။ကြောင်လေးကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားတူရကီနိုင်ငံရဲ့အနာဂတ်ဟာအန္တရာယ်ကျရောက်နိုင်တယ်ဆိုပြီးအငြင်းပွားတာတွေလည်းရှိနေပါတယ်။အစ္စတန်ဘူးမြို့အနီးကကာဒီကိုခရိုင်အတွင်းမဲယုံတွေစားဖွင့်ပြီးလိုက်ပြီးဆိုတာနဲ့လူတွေတိတ်တိတ်တိုးမဲပေးကြပါတယ်။သမရကိုလုတ်ပန်ခွင့်အာဏာအပြည့်အဝအနှီးအတွက်သမရရီဆက်တရစ်အာဒဝန်ကဥဆောင်စီရင်ခဲ့ပြီးကာဒီကိုခရိုင်ကတော့သမရကိုအမြဲစန့်ကျင်ကန့်ကွက်တဲ့ဒေသဖြစ်ပါတယ်။တိုင်းပြည်ကိုလူတူဦးရဲ့လက်ထဲဝါကွက်အပ်လိုက်တာမျိုးအဖြစ်မခံနိုင်ဘူးဆိုပြီးဒေသခံမဲပေးသူတွေကပြောဆိုကန့်ကွက်ကြပါတယ်။လက်ရှိပါလီမန်စနစ်မှာအလုံးမဖြစ်တာတွေရှိတယ်ဆိုရင်တောင်အုပ်ချုပ်ရေးဥပဒေကြီးရေးတရားစီရင်ရေးတရားစီရှိနေတဲ့အတွက်ဒီတိုင်းဆက်ပြီးရှိနေခြင်းနဲ့လူတွေကန့်ကွက်မဲပေးသူတူဦးကပြောပါတယ်။လူထုဆန္ဒခံယူပွဲမှာမဲပေးသူ55တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးတင်းငွေနေညနေပိုင်းလောက်မှာမေးရလက်ကိုကျင်းနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်